မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်လိုက်ရေးကြိုးပမ်းမှုတွေကိုမစွန့်လွှတ်ရင်တော့လုံးဝချေမှုန်းပြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရန့်ကအခုလိုပြောတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့မစင်မချင်းလုပ်ရက်တွေကလူအသက်ပေါင်းများစွာကိုမတွေးဝင်စရာချင်းချောက်မှုနဲ့အတူတစ်ကဘာလုံးအပေါ်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုမဖြစ်မနေကာကွယ်ရတဲ့အချိန်မှာရွေးချယ်စရာမရှိတော့ဘူးဆိုရင်တော့မြောက်ကိုရီးယားကိုအပြီးတန်ချိန်မုံမယ်လို့သမ္မတကပြောတာပါ။အီရန်နိုင်ငံနဲ့ပတ်သက်ပြီးလည်းသမ္မတကပြောဆိုရမှာတော့အီရန်အနေနဲ့နျူကလ িয়ার သဘောတူစာချုပ်ကိုအကာအကွယ်ယူပြီးနျူကလ িয়ার အစီအစဉ်တွေစောင့်ရနေမယ်ဆိုရင်တော့နျူကလ িয়ার သဘောတူစာချုပ်ကိုနိုင်လာနေလို့မရဘူးဆိုပြီးကမ္ဘာခေါင်းဆောင်တွေကပြောဆိုပါတယ်။အကြမ်းဖက်ဝါဒနဲ့ပတ်သက်ပြီးလည်းကုလအထွေထွေညီလာခံမှာအမေရိကန်သမ္မတကပြင်းပြင်းထန်ထန်ပြောဆိုပါတယ်။အကြမ်းဖက်ဝါဒဆိုအဖွဲ့တွေကိုငွေကြေးထောက်ပံ့နေတဲ့နိုင်ငံတွေကိုဖော်ထုတ်တာဝန်ခံခိုင်းရမယ်အချိန်ရောက်ပြီလို့တုံ့လုံပြောဆိုတာပါ။အကြမ်းဖက်ဝါဒီဒီနောက်သူတို့အပေါ်လွှမ်းမိုးနေတဲ့အစ္စလာမ်ရဲ့အစွန်းရောက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာတာဝန်ရှိတဲ့နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတကပြောဆိုပါတယ်။အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်ဝါဒကိုအဆုံးသတ်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံနောက်တစ်ကဘာလုံးကိုပြိုကွဲသွားခွင့်မပြုနိုင်တဲ့အတွက်ဖြစ်တယ်လို့အမေရိကန်ကောင်ဆောင်ကပြောဆိုပါတယ်။နောက်ဗင်နီဇွဲလားအရေးကိုလည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ကမ္ဘာရှိရာတွေမှာအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လည်းသမ္မတကကြေကြေပြန့်ပြန့်ပြောဆိုခဲ့ပါတယ်ရှင်။